မြန်မာနိုင်ငံမှာဆီယနာတိမ်ပြီးတော့နှစ်နှစ်ကျော်လာတဲ့အချိန်မှာတော့မြန်မာသတင်းမီဒီယာတွေရဲ့အခြေအနေဟာဖိနှိပ်မှုမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့သတင်းရယူတင်ဆက်တဲ့အခါမှာလည်းလုံခြုံရေးအပါအဝင်အကန့်အသတ်တွေအများကြီးရှိနေပါတယ်လို့အမေရိကန်ခြေစိုက်အာရှနဲ့ပစိဖိတ်လေလာရေးသုတေသနအဖွဲ့East West Center ကနေကျင်းပတဲ့မြန်မာမီဒီယာအရေးဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်။ဒေသဆိုင်ရာသတင်းဌာနတွေရဲ့ရှင်သန်ရည်တည်ရေးဟာလည်းအခက်အခဲတွေရှိနေတယ်ဆိုတာကိုဆွေးနွေးခဲ့ကြပါတယ်။မြန်မာသတင်းမီဒီယာသမားတွေပါဝင်တဲ့အဲ့ဒီဆွေးနွေးပွဲကဆွေးနွေးချက်တွေအကြောင်းကိုကိုတိုင်တက်ရောက်ပြီးတော့သတင်းယူခဲ့တဲ့ကိုငိမ့်ချန်းအေးကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားတွေကိုအများဆုံးထောက်သွင်းအချင်းချနေတဲ့နိုင်ငံတွေရဲ့တစ်ခုဖြစ်တယ်ဆိုတာကိုEast West Center ကစီစဉ်တဲ့ဆက်နာသိမ်းပြီးနှစ်နှစ်အကြာမြန်မာမီဒီယာအခြေအနေခေါင်းစဉ်နဲ့ဆွေးနွေးပွဲအဖွဲ့မှာကိုဆွေးနွေးပွဲစီစဉ်သူတွေကအဓိကထားပြောသွားခဲ့ကြပါတယ်။ဒီလိုအခြေအနေရဲ့အကျိုးဆက်ဖြစ်ပြောင်းလဲသွားတဲ့မြန်မာမီဒီယာနောက်ခံမြင်ကွင်းချက်ကိုမြန်မာသတင်းသမားတွေကအွန်လိုင်းကနေပါဝင်ဆွေးနွေးခဲ့ကြတာပါ။လွတ်လပ်အမီကိုကင်းတဲ့တိုင်းရင်းသားမီဒီယာအပါအဝင်မြန်မာသတင်းမီဒီယာနဲ့နိုင်ငံတကာမီဒီယာကမြန်မာသတင်းသမားတွေပါဝင်တဲ့ဒီဆွေးနွေးပွဲမှာစစ်ပွဲပြိပခနဲ့စစ်တပ်ရဲ့ဖိနှိပ်မှုတွေကြားကအများပြည်သူနဲ့ကမ္ဘာကသိသိနဲ့မြန်မာအရေးသတင်းတွေကိုဆက်လက်တင်ဆက်နိုင်အောင်အရင်ကနဲ့မတူတဲ့နီးလန်းတွေနဲ့သတင်းရယူပုံတွေရစ်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးခဲ့ကြပါတယ်။ဆက်နသိန်းတော်လိုင်းရင်နှစ်နှစ်ကျော်ကြာလာချိန်မှာနယ်ဘက်တွေမှာစစ်တပ်ထိန်းချုပ်ထားနိုင်တဲ့နယ်မြေတွေအရင်ကထက်နည်းလာလို့ဒေသဆိုင်ရာသတင်းသမားတွေအနေနဲ့ပြီးခဲ့တဲ့နှစ်ကတည်းကသတင်းတွေကိုပိုးပြီးကြေကြေပြပြနဲ့လုံလာနိုင်တယ်လို့ပြောပါတယ်။တစ်ဖက်မှာလည်းစစ်တပ်ကအင်တာနက်မိုဘိုင်းဖုန်းလိုင်းနဲ့ဆက်သွယ်ရေးနည်းပညာတွေကိုချုပ်ကန့်ထားဆဲဖြစ်လို့သတင်းအချက်အလက်အတည်ပြုဖို့ခက်ခဲနေဆဲဖြစ်ပါတယ်။မြို့ပေါ်မှာစစ်တပ်ရဲ့ဖမ်းဆီးမှုကိုစိုးရိမ်ရတယ်လို့တိုက်ပွဲဒေသတွေမှာလည်းစစ်တပ်စစ်စီရေးတွေလေကြောင်းတိုက်ခိုက်မှုတွေရဲ့တံကိုလူလူကြားကဒေသခံသတင်းတောက်တွေရင်ဆိုင်နေရလို့အကြီးဆုံးစိန်ခေါ်မှုကတော့တက်အနေနဲ့လုံခြုံရေးပဲလို့ပါဝင်ဆွေးနွေးခဲ့သူတယောက်ဖြစ်တဲ့မစ္စဘာသတင်းဌာနအက်ဒီတာချုပ်ဦးစိုးမြင့်ကပြောပါတယ
် In many cases we cannot be everywhere where there is a bomb or there is a killing or there is a news we cannot beWe and the
လုံခြုံရေးအဖြစ်သတင်းတွေကိုဗက်မလိုက်ဖက်အချက်လက်တွေတည်ပြုပြီးတင်ဆက်နိုင်မှုစီးပွားရေးအမျက်ဆုံးလုံးဝမရှိတော့တဲ့သတင်းလုပ်ငန်းတွေဆက်လက်ရှင်းသင်ရပ်တည်နိုင်မှုစိန်ခေါ်မှုတွေရှိနေတယ်လို့သတင်းရယူတင်ဆက်မှာကြုံတွေ့ရတဲ့နည်းပညာကန့်သတ်ချက်တွေအကြောင်းဦးစိုးမြင့်ကပြောသွားတာပါရုရှားရဲ့ယူကရိန်းချွတ်စစ်စတ်တယ်ပြီးနောက်ပိုင်းမြန်မာမီဒီယာပေါ်နိုင်ငံတကာရဲ့ပတ်ပေါ်မှုကလျော့နေသွားတယ်လို့လည်းသူကထောက်ပြပါတယ်ဒါအပြင်အိမ်ပြည့်ချင်းနိုင်ငံတွေကမီဒီယာတွေအနေနဲ့လည်းသူတို့နိုင်ငံတွေရဲ့နေကြားတစ်ဖက်မှာနေ့စဉ်လူတွေအသက်အိုးအိမ်စီးစိမ်ပျက်စီးနေရတာတွေကိုမျက်ကွယ်မပြုဘဲတင်ပြကြဖို့တိုက်တွန်းပါတယ်ရိုက်တာသတင်းဌာနရဲ့အခြေခံသတင်းတောက်မတ်ရှွန်းနိုင်ကတော့နိုင်ငံတကာမီဒီယာကြီးတွေအနေနဲ့သတင်းရယူရမှာဒေသဆိုင်ရာသတင်းဌာနမီဒီယာတွေနဲ့ဒေသခံသတင်းတောက်တွေလူထုသတင်းသမား citizen journalist တွေရဲ့အခန်းကဏ္ဍရေးပါပုံကိုဆွေးနွေးခဲ့ပါတယ
် In the difficult situations like these people were so brave and they bravely answer all our questions to us and points of our life
ဖိနှိပ်မှုတွေကြောင့်သတင်းအတည်ပြုရတာအခက်အခဲတွေရှိနေပေမဲ့ပရိပကဒေတာတွေမှာဒေတာကန်တွေကသတင်းမီဒီယာကိုအချက်လက်တွေမျှဝေရမယ်ဆိုတဲ့အသိစိတ်တက်တွေရှိနေလို့သူတို့ခံစားနေရတဲ့ဒုက္ခတွေကြားကပဲဘုံကျဲမှုမိရှုမှုတွေကြောင့်အသက်သေဆုံးရတာတွေနဲ့အိုးအိမ်ပျက်စီးရတာတွေကိုအချက်လက်အတိအကျပြန်လည်မျှဝေနိုင်ရတယ်လို့သူ့ရဲ့သတင်းလိုက်တဲ့အတွေ့အကြုံကိုမရှွတ်နိုင်ကဆွေးနွေးသွားတာပါ။တာမန်ပြည်သူလူထုကသတင်းမီဒီယာကိုပိုးကူညီခြင်းကြတယ်လို့သတင်းသမားတွေအချင်းချင်းအချက်လက်တွေဖလှယ်တာသတင်းရင်းမြစ်တွေမျှဝေတာတွေပိုးလှုပ်လာကြတယ်လို့ဆိုပါတယ
်။ And even saying that I don'tThink we can report like more than 50%
of ဒီလိုနီးလန်းနေတဲ့သတင်းတွေနေ့စဉ်လိုလိုတင်ဆက်နေကြပေမဲ့စစ်သွေးနီးပညာရစစ်တပ်ကပိတ်ဆို့မှုတွေရှိနေလို့တကယ်လက်တွေ့မြေပြင်မှာဖြစ်ပျက်နေတာတွေရဲ့90ရာခိုင်နှုန်းကျော်လောက်ကသတင်းမီဒီယာတွေပေါ်ရောက်မလာနိုင်ဘူးလို့မတ်ရှွတ်နိုင်ကပြောပါတယ်အစုလိုက်ပြောလိုက်တပ်ဖြတ်မှုတွေမကြာခဏဖြစ်နေပေမဲ့အထူးသဖြင့်နိုင်ငံတကာသတင်းမီဒီယာတွေမှာမြမအရေးအာရုံစိုက်ခံရမှုကနှစ်နှစ်ကျော်အကြာမှာပထမနှစ်ကတည်းကလျော့နေလာနေတာကိုလည်းပါဝင်ဆွေးနွေးသူတွေကထောက်ပြကြပါတယ်ဒါပြင်နေဆက်တဲ့အင်းဒီဂျင်နိုင်ငံတွေမှာခိုလုံနေရတဲ့သတင်းသမားတွေနဲ့သူတို့ရဲ့မိသားစုတွေအထူးသဖြင့်အမျိုးသမီးသတင်းသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေစာဝတ်နေရေးကျန်းမာရေးသားသမီးတွေရဲ့ပညာရေးအခက်အခဲတွေရှိနေကြောင်းလဲဆွေးနွေးကြပါတယ်လက်ရှိမှာမြန်မာသတင်းသမား90တဲ့မနည်းဟာဖမ်းဆီးခံနေရပြီးနေစည်းမချားသတင်းသမားများအဖွဲ့ RSF နဲ့သတင်းသမားကာဝေးရေးကော်မတီ CPJ တို့ရဲ့မှတ်တမ်းတွေအရ2021နဲ့2022ခုနှစ်တွေမှာပြစ်ခါတွေတင်တပ်ဖြတ်ခံရတဲ့သတင်းသမားက3ဦးထိရှိနေပါတယ်မြန်မာသတင်းသမားတွေသတင်းအလုတ်ဆက်လုံနိုင်မှုကဘက်ပေါင်းစုံကအခက်အခဲတွေရှိနေတာကအဓိကစိန်ခေါ်မှုဖြစ်နေပါတယ်ခင်ဗျာ